မလေးရှားနိုင်ငံတောင်ပိုင်းစိုက်ဘာဂျာယာမြို့နယ်နဲ့မလေးရှားရဲ့မြို့တော်ကွာလာလမ်ပူတို့တဲ့ကပ်ရံမှာရှိတဲ့စလန်ကော့ပြည်နယ်တွေမှာအထူးစစ်စင်ရေးတွေနဲ့ဖမ်းဆီးခဲ့ရမှာတော့နိုင်ငံသားအားလုံးပေါင်းလူ900ကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ဒီထဲမှာလည်းမြန်မာတွေက40ထဲမှနည်းကိုဖမ်းဆီးခဲ့မိပါတယ်။ထိုင်းချီဆိုင် Viewing မြန်မာပိုင်းသတင်းတော်မန်ရီမာကသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူနဲ့တိတ်မဝေးလှတဲ့မလေးရှားတောင်ပိုင်းစိုက်ဘာဂျာယာမှာစက်တင်ဘာလ22ရက်နေ့ကအော်ပရာစီလို့ခေါ်တဲ့စစ်စင်ရေးနဲ့ဝင်ဖမ်းခဲ့ပြီးစက်တင်ဘာလ22ရက်နေ့မှာတော့မြို့တော်ကွာလာလမ်ပူနဲ့ကပ်ရက်ရှိနေတဲ့ဆလန်ကောပြည်နယ်ထဲမှာစစ်စင်ရေးလုပ်ခဲ့တာပါ။အဲ့ဒီနေရာနှစ်ခုကနေနိုင်ငံသားဥယျာဉ်900ကျော်ကိုဖမ်းဆီးခဲ့ပါတယ်။ဒီထဲမှာမြန်မာတွေပါဝင်ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးထိတ်တဲရေးစခန်းတွေကမြန်မာတွေကိုအခုညီပေးနေတဲ့ကိုတီဟာမောင်မောင်ကပြောပြပါတယ
်။ဒီရက်ထဲမှာတော့ဘယ်ပါကြာရာဘက်မှာတော့ဖမ်းဆီးနေပြီ။ကြည့်ရပါဒီပြည်ထဲမှာကန်လာတာလေသူကစိတ်ရုံဝင်ဖမ်းလာဆိုတော့လူအားတော့နည်းနည်းများတာပေါ့မှာဟိုဘက်ကပါသွားတယ်မှာအဲ့မှာဆိုရင်မြန်မာကဟိုဘက်ကအယောက်30ဦးကျော်ပါသွားတယ်မှာ
ဟာ
ဆလန်ဝေါ်ဆိုတော့ပြည်နယ်ပြည်နယ်ကြီးရုံ
ဟာဟုတ်ကဲ့
ဒါအဲ့ဒါလေကွာလာလမ်ပူနဲ့ကဲ့ရဲ့ပြည်နယ်တခုပေါ့တော့ပဲတော့ပြည်နယ်ဆိုတော့ခါကြတော့ဟိုအေရီယာအရင်ကတော့တော်တော်ကျေတာပေါ့ဆလန်ဝေါ်ပြည်နယ်ထဲမှာလည်းဖမ်းတယ်ဒီပထမဆုံးသူတို့လောတဲ့နှစ်ပတ်အရင်ထုတ်ပါမယ်ထုတ်ပြီးဆိုလို့ရှိရင်ဆရာယုတ်ရှင်မယ်ပေါ့ဆရာယုတ်ရှင်ပြီးဆိုရင်သူတို့အသိရှိတယ်ဆိုလို့ရှိရင်တော့ထောင်ချပါပေါ့
ဆိုက်ဘာဂျာယာမြို့နယ်အတွင်းကဖမ်းဆီးမှုတွေအတွင်းမလေးရှားလောက်ဝကအရာရှိတွေနဲ့အတူအထူးတိုက်ခိုက်ရေးတပ်ဖွဲ့ဝင်အလုံးပေါင်း80ကျော်ပါဝင်နေဆိုပြီးမလေးရှားလောက်ဝကကဆိုပါတယ်ဖမ်းဆီးလိုက်တဲ့နိုင်ငံသားအလို့သမား338ဦးထဲမှာမြန်မာနိုင်ငံသား28ဦးပါဝင်တာပါထိတ်သိမ်းခံရတဲ့အလို့သမားတွေဟာကုမ္ပဏီတွေကနေယာယီထုတ်ပေးထားတဲ့လက်မှတ်တွေသာရှိကြပြီးအထောက်အထားအပြည့်စုံမရှိကြတာတွေဗီဇာတက်တန်းကုန်နေတာတွေကိုတွေ့ရတယ်ဆိုပြီးမလေးရှားလောက်ဝကကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ဆလန်ကောပြည်နယ်ထဲမှာတော့လူ900ကျော်ဖမ်းတဲ့အထက်မှာမြန်မာတွေ10ကနန်းလောက်ပါသွားခဲ့တာပါစက်တင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ဆီလန်ကောပြည်နယ်အတွင်းကအော်ပရာစီစစ်စင်ရေးအတွင်းမှာတော့မြန်မာနိုင်ငံသား10ဦးဖမ်းမှန်ဖမ်းဆီးခံခဲ့ရပါတယ်အခုခါမှာတော့မြို့တော်ကွာလာလမ်ပူမှာမြန်မာတွေအပြင်မထွက်ရတော့တာကြောင့်လူတွေခြောက်ကန့်နေတယ်လို့လည်းပြောပြပါတယ်
ဖရဲတွေမှာတော့မြို့ရဲတို့နေရာမျိုးမှာခြောက်ကန့်နေတာတော့ရှိတာပေါ့လူလိုတော့အဲ့လိုမျိုးအိုးထွက်တာပြူလာလို့တော့တိတ်မရှိဘူးကွာ။တချို့မှန်တဲ့လူတော့ပဲထွက်ကြတော့တယ်။မမှန်တဲ့လူကတော့တောင်းတောင်းအပြင်ကိုအကြောင်းမရှိရင်မဆက်ကြတော့
။မြမအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်အလုလုကန်နေကြသူအလုသမားပေါင်း2000ကျော်ရှိပြီးတခြားနီးလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြမအလုသမား9000ထက်ပနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြတဲ့သူတွေတိတ်နေချီရှိပါတယ်ရှင်။